'cause it only serves to make me more determined to achieve my final.
My name is Chelsea Byers, and me too.
My name is Taylor Morley, me too.
My name is Hussein Turk, and me too.
Hi, my name is Valerie Lopez.
Era garo, didn't you need California marching by me? Hashtag MeTooMarch ချစ်တဲ့ပွဲတွေကမ္ဘာကထစီစဉ်သူတွေကသူတို့ကိုယ်တိုင်လိမ်ပိုင်ဆိုင်ရာစော်ကားမှုဒါမှမဟုတ်ကာအိန္ဒိယပြပြအောင်နှောက်ယှက်ခံရတဲ့အကြောင်းအခုလိုတဦးချင်းစီဂျာတာပလီနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ကြတာပါ MeToo ဆိုတာကတော့ငါလဲပါတယ်ဆိုတဲ့လိမ်ပိုင်ဆိုင်ရာစော်ကားမှုကာအိန္ဒိယပြပြအောင်နှောက်ယှက်ခံရသူတွေစီးနှဲမှာကျွန်တော်ကျမလဲပါတယ်ဆိုတာကိုလူသိရှင်းကြားထုတ်ဖော်ပြီးအင်တာနက်ပေါ်မှာ hashtag MeToo လှုပ်ရှားမှုကိုဆိုလိုတာပဲဖြစ်ပါတယ်။ဒီလှုပ်ရှားမှုဟာ2019ခုအောက်တိုဘာလကနာမည်ကြီးရုပ်ရှင်မင်းသမီး Alicia Milano ကနေ Hollywood Miramax ရုပ်ရှင်ထုတ်လုပ်ရေးတတိယကြီး Harvey Weinstein ဆိုသူကသူ့ကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တဲ့ဆိုတာကိုအခုလို hashtag MeToo သင်္ကေတသုံးပြီး Twitter ပေါ်မှာထုတ်ဖော်ခဲ့တဲ့အတွက်အဲ့ဒီသင်္ကေတကိုအောက်တိုဘာလ15ရက်နေ့ဒီမှာပဲလူ2သိန်းခန့်ကတုံးခဲ့ပြီးအောက်တိုဘာလ16ရက်နေ့မှာတော့လူ5သိန်းအထိတိုးပြီးတုံးခဲ့တာတွေ့ရပါတယ်။အချိန်ထဲမှာပဲဒီသင်္ကေတကို Facebook မှာပထမ24နာရီတွင်လူ 4.9 သန်းကတုံးခဲ့ပြီး Post Bounce 12သန်းတင်ခဲ့တာဖြစ်ပါတယ်။ Alicia Milano ကအခုလိုအမျိုးသမီးတွေ Me Too သင်္ကေတမှာပါဝင်ပြီးရင်ဖွင့်ခဲ့တာဟာအမျိုးသမီးတွေရဲ့စီးရုံးမှုကိုကြားသလိုက်တာဖြစ်တယ်လို့သတင်းမီဒီယာကပြောခဲ့ပါတယ
် Now I just think that it's something that is so prevalent. It is a cultural issue that I think that we have to face.
ဒီလိုဖြစ်ရတွေဟာတိတ်ကိုအဖြစ်များနေပါတယ်လူရင်ကျေးမှုမှာဖြစ်နေကြဒလေတရလို့ဖြစ်နေပါပြီအမျိုးသမီးတွေအခုလိုဒီလှုပ်ရှားမှုမှာပါဝင်ခြင်းဟာသူတို့ရဲ့ဖြစ်ပျက်သမျှကိုထုတ်ဖော်ပြောကြားဖို့မလိုသလိုဘယ်သူကသူတို့ကိုစော်ကားတယ်ဆိုတာကိုလည်းနာမည်ထုတ်ဖော်ပြောကြားဖို့မလိုပါဘူးစော်ကားခံရတဲ့သူတွေထဲပါဝင်တယ်ဆိုတာကိုဖော်ပြခြင်းအဖြစ်တွေးစီးခိုင်မာမှုကိုပြတ်တာတဲ့သဘောပဲဖြစ်ပါတယ်ခုလောက်လူဦးရေတန်းနဲ့ချီပြီးတိုးလာတာကိုကြည့်ခြင်းအဖြစ်အမျိုးသမီးတွေအတူတကွတွေးစီးခိုင်မာမှုရပ်တည်ရင်အင်အားတရဖြစ်တယ်ဆိုတာကိုပြတ်တာရရောက်ပါတယ်လို့ Alicia Milano ကသတင်းမီဒီယာကိုပြောသွားတာပဲဖြစ်ပါတယ်ရုပ်ရှင်ထုတ်လုပ်ရေးတတိယကြီး Weinstein ရဲ့စော်ကားမှုကိုခံခဲ့ရတဲ့ရုပ်ရှင်လောကကလူတွေဒီလှုပ်ရှားမှုမှာပါဝင်ခဲ့ကြရမှာ2006ခုအကယ်ဒမီရုပ်ရှင်မင်းသမီး Reese Witherspoon နဲ့ပါဝင်ပါလေ Director Weinstein ကသူ့ကိုစော်ကားခဲ့တာနဲ့ပတ်သက်လို့သတင်းမီဒီယာကိုအခုလိုဖွင့်ဟခဲ့ပါတယ
်ကျမကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာပါဖြစ်ပျက်သမျှကိုကျမကောင်းကောင်းကြီးမှတ်မိပါတယ်ကျမအိတ်မပြောနိုင်ခဲ့ပါဘူးကျမအမှန်ကိုဖြစ်ဖြစ်ချင်းပဲထုတ်မပြောမိခဲ့တဲ့အတွက်နောင်တလည်းရမိပါတယ်အရေးမယူခဲ့တာကိုလည်းဝန်းနေမိပါတယ်ကျမ16နှစ်အရွယ်ကဒီဒါရိုက်တာကကျမကိုစော်ကားခဲ့တာပ
ါတကယ်တော့ဒီ Me Too ဆိုတဲ့အသုံးနှုန်းကိုပထမဦးဆုံးသုံးခဲ့သူကတော့လူမှုရေးလှုပ်ရှားသူကာရီနာဘတ်ပဲဖြစ်ပါတယ်သူကလူမဲအမျိုးသမီးတွေအထူးသဖြင့်လိမ်ပိုင်းဆိုင်ရာစော်ကားမှုခံနေကြရတာနဲ့ပတ်သက်လို့2006ခုနှစ်က Me Too ဆိုတဲ့မှတ်တမ်းရုပ်ရှင်ကိုရိုက်ကူးခဲ့သူဖြစ်ပါတယ်ထိုစဉ်ကသူရိုက်ကူးဖို့ဖန်လာခဲ့တဲ့အကြောင်းကတော့အသက်73နှစ်ပဲအမျိုးသမီးငယ်လေးတူကသူ့အနေနဲ့လိမ်ပိုင်းစော်ကားခံခဲ့ရတာကိုသူ့ကိုလာဖွင့်ဟပြီးအကြံဉာဏ်တောင်းခံခဲ့စဉ်ကထိုစဉ်သူ့အနေနဲ့ဘာမှမတတ်နိုင်ခဲ့တာကိုယူကျုံမရဖြစ်ပြီးခုလိုမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူကဒီလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းမီဒီယာကိုပြောခဲ့တာကတော့
This is not about me, it's about survivors. And it's about
ဒါဟာချမတယောက်တည်းတွေမဟုတ်ပါဘူး။ဒီလိုစော်ကားခံခဲ့ရပြီးမှဘဝကိုရင်ဆိုင်ရဲတဲ့လူတွေအတွက်ဖြစ်ပါတယ်။သူတို့တွေဘဝကိုရင်ဆိုင်ရမှာဘယ်လိုအကူအညီတွေလိုအပ်တယ်လဲ။သူတို့ကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတာကိုနှိုးကြမှုရှိစေဖို့ဖြစ်ပါတယ်လို့မစ္စဘတ်ကပြောသွားတာဖြစ်ပါတယ်ဒီ Me Too လှုပ်ရှားမှုကြောင့်လိမ်ပိုင်းဆိုင်ရာစော်ကားခဲ့ကြသူတွေလူသိရှင်ကြားဖြစ်ကုန်ကြတဲ့အတွက်ကြောင့်လေဒီကဆွဆွဲချင်းခံခဲ့ရတဲ့ဒါရိုက်တာဝိုင်းစင်းကတော့ကောမဒီဘုတ်အဖွဲ့ကနေထုတ်ပယ်ချင်းခံခဲ့ရပါတယ်အချိန်ထဲမှာပဲဗြိတိန်မှာဆိုရင်လေကာကွယ်ရေးဝန်ကြီးမိုက်ကယ်ဖာလန်ဟာ မျိုးသီးတွေပေါ်ကအိန္ဒိယပြက်ပြအောင်လှုပ်ဆောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့သတင်းပတ်ကပဲဝင်းကြီးချုပ်3မီတာနှုတ်ထွက်စာတင်သွင်းခဲ့ရမှာသူ့ပေါ်ဆွဆွဲချက်တွေအများစုဟာမမှန်ကန်ပေမဲ့သူအတိတ်ကလှုပ်ခဲ့တဲ့ဖြစ်ရပ်တွေဟာသူ့လျာထုမှာစောင့်ထိတ်ရမယ့်ကျုပ်ဝတ်တိတ်ခါနဲ့မညီဘူးဆိုတာကိုသူနားလေသဘောပေါက်တဲ့အတွက်ကြောင့်ယာဒုခဏီနှုတ်ထွက်ခွင့်ပြုဖို့ရည်တာခဲ့တာတွေ့ရပါတယ်။ဒီ hashtag MeToo တင်ကြတာလှုပ်ရှားမှုကိုကုဆိုတောင်ကိုရီးယား၊ဗီယက်နမ်၊တရုတ်၊အိန္ဒိယ၊ပါကစ္စတန်၊ UK ၊ပြင်သစ်အပါအဝင်အနည်းဆုံးနိုင်ငံပေါင်း85နိုင်ငံတို့မှပြန့်နှံ့နေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာရောဒီ hashtag MeToo လှုပ်ရှားမှုဟာအင်တာနက်နဲ့ Facebook တွေမှာအသုံးပြုတာတွေစနေပါပြီလားဆိုတာကို Triangle Women အဖွဲ့ကမတည်သူမခင်လေးကိုမေးချီခဲ့ပါတယ်
။ကျွန်မတွေ့တာကတော့ကျွန်တော်တို့ဒီအမျိုးသမီးရေးလုပ်နေကြတဲ့အမျိုးသမီးတချို့ရဲ့ post တွေမှာတွေ့တယ်။နောက်တစ်ခါအဲ့လိုပေါ့အမျိုးသမီးရေးမလုပ်ပေမဲ့လူမှုအသင်းအဖွဲ့တွေမှာလုပ်နေတဲ့ညီမတွေကသင်တာတွေတွေ့တယ်။ညီမလေးတယောက်ဆိုလို့ရှိရင်သူကသူစပြီးတော့သင်တာကိုကျွန်မသတိထားမိတယ်။အဲ hashtag MeToo လို့ရေးပြီးတဲ့အခါမှာသူကကောင်းမလေးငယ်ငယ်လေးတယောက်ဖြစ်တယ်အဲ့ဒါနဲ့နန်းနေမှာပေါ့လျှောက်သွားရင်လက်ဖက်ရည်ဆိုင်ကနေဘလိုမျိုးသူ့ကိုအင်းကြီးပြက်အောင်မျိုးမျိုးဘလိုလျှောက်ချက်တယ်ဆိုတာကိုခံရတယ်ဒါပေမဲ့သူကအဲ့လိုလျှောက်ချက်တဲ့လူကိုသူကတက်တက်သွားပြီးတော့ဘာလုပ်တာလဲဆိုပြီးတော့ပြန်ပြီးတော့နှိမ့်လိုက်တဲ့အခါမှာလျှောက်ချက်တဲ့လူကစွန့်အားသွားပြီးတော့ဘာမှမပြောရဲပဲမျက်စိမျက်နှာပြက်ပြီးတော့ဟိုထွက်ပြေးသွားရတယ်ဆိုတဲ့ဟာမျိုးလေးတင်တာလည်းတွေ့ဘူးတယ်တချို့တွေကြတော့လေခံနေရပါတယ်ဘက်စကားပေါ်မှာဒီမျိုးခံနေရတာတွေရှိတယ်အိမ်မှာခံနေရတာတွေရှိတယ်ဆိုပြီးတော့ရေးတဲ့သူတွေလည်းရှိပါတယ
်မအီတီရီကျော်ကတော့မြို့သမီးအခွင့်အရေးအကျိုးတော်ဆောင်တူဖြစ်ပါတယ်ခုလိုမြို့သမီးတွေပေါ်အချမ်းဖက်စော်ကားမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားအမြင်ကိုကျင်ပြရင်ဒီတွင်ပါရဲ့မြို့သူများကန္တာကိုညှိကုံချုပ်အပ်ပါလိမ့်ရှင်
ဒီအကြံဖတ်မှုတွေကပေါ့နော်အရင်တုန်းကတော့ရှိခဲ့တယ်အကောင်လုံးကလည်းတည်ပြီးသားပါဒါပေမဲ့စာရက်စာတမ်းပေါ်မှာရေးပြီးတော့အရင်တုန်းကအခြေအနေနဲ့ကြတော့မလုံနိုင်ခဲ့ကြဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကြတော့မြို့သူမီးများအကြံဖတ်မှုမြို့ကိစ္စရက်တွေမှာလူတွေကပို့ပြီးတော့အာရုံထားလာကြတယ်ဒါကလည်းလူမှုပတ်ဝန်းကျင်ပြဿနာတစ်ခုပြီးလို့ရှိရင်ဒီပတ်ဝန်းကျင်တစ်ခုလုံးနဲ့ဆိုင်တယ်ဆိုတာကိုလည်းလူတွေကစပြီးလက်ခံစားပြုလာကြနေပြီပေါ့နော်ဆိုတော့ဒါပေမဲ့အဲ့လိုမျိုးလက်ခံစားပြုတဲ့အတိုင်းအဝိုင်းကကျင်းသေးတယ်ပေါ့နော်အဲ့ထက်အများကြီးကျဲအောင်ကျကျပြက်ပြက်နဲ့ဟိုလှုပ်ဆောင်နိုင်ဖို့လိုတယ်အဲ့ဒီအတွက်လည်းနိုင်ငံတော်အစိုးရရဲ့ဟိုပူပန်းပါဝင်မှုကလည်းအရင်အရေးကြီးပါတယ်ကျန်းဖက်ခံရတဲ့အမျိုးသမီးတွေဘဝကိုစာနာပြီးတော့ပေါ့နော်ဝန်ဆောင်မှုယူမလို့ယူဖို့လာတယ်ဆိုလို့ရှိရင်သူတို့ကိုအပြစ်တင်နဲ့ပုံစံမျိုးမဟုတ်ဘဲနားလည်မှုအပြစ်ပြီးပြီးတော့ဟိုလုတ်တဲ့ဝန်ဆောင်မှုမျိုးတွေကအများကြီးလိုအပ်တယ်ဘာလို့ဆိုတော့ဒီအမျိုးသမီးတွေကဘာအဓိကလိုသလဲဆိုတော့သူတို့အပြစ်ဖက်ခံရတာသူတို့အပြစ်မဟုတ်ပါဘူးပေါ့နော်အပြစ်ကိုကျူးလုတ်တဲ့သူကအပြစ်ခံရသူဖြစ်ရမယ်ပေါ့နော်အပြစ်ကျူးလို့သူကကျူးလို့တဲ့အတိုင်းခံရမယ်ဒါပေမဲ့အလုတ်ချင်းခံရတဲ့သူကကြတော့ပဲဝင်းကျင်ရဲ့ဒီအထောက်အကူပေါ့နော် support ကိုအပြစ်အဝရစေရမယ်အဲ့ဒါကတကယ်ကိုလိုအပ်တယ်ပေါ့နော်အဲ့ဒီအမျိုးသမီးတွေကဟိုသူခံရတာကသူ့ကြောင့်မဟုတ်ဘူးတခြားသူကြောင်ပေါ့နော်အဲ့ဒါကိုပတ်ဝန်းကျင်ကလည်းလက်ခံဖို့လိုတယ်အဲ့ဒီတော့မှသာအမျိုးသမီးကဒီတကယ်ဟိုသူ့အတွက်ပေါ့နော်ရေရှည်မှာရက်တည်နိုင်မယ်အပြီးလို့ရှိရင်ဒီသူတတိရှိရှိနဲ့ပေါ့နော်သူ့ရဲ့လှုပ်ဆောင်ချက်ကမှန်ကန်တယ်ဒီလိုမျိုးဟိုအကြမ်းဖက်မှုကိုလက်မခံဘူးပေါ့နော်သူ့ရဲ့ဆုံးဖြတ်ချက်ကမှန်ကန်တယ်ဆိုတာဟိုလေမိသားစုကလည်းသူ့ကိုအထောက်အကူပေးရမယ်ပေါ့နော်အဓိကတော့ရင်ကျေးမှုဒလိထုံးစံတွေမှာကောင်းတဲ့ဟာတွေလည်းအများကြီးရှိပါတယ်ဆိုတော့တချို့အမျိုးသမီးရဲ့ဘဝကိုထိခိုက်နစ်နာလောက်တဲ့အထိအကျိုးတရားမှုရှိစေတဲ့ယဉ်ကျေးမှုဓလေ့ထုံးတဲ့ကိုတော့ခေတ်စနစ်ပြောင်းလာတဲ့အမြပေါ့နော်တဖြည်းဖြည်းဖယ်ရှားဖို့အတွက်လိုနေပြီလို့ထင်ပါတယ်အဲ့လိုမျိုးကိုလည်းတဦးတယောက်တည်းပဲလုပ်လို့မရဘူးပေါ့နော်ပတ်ဝန်းကျင် society တစ်ခုလုံးကပြည်ပြင်ပြောင်းလဲရမယ်လို့ထင်ပါတယ
Stronger, not an all.